အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်နဲ့အဖွဲ့ဟာမြန်မာအစိုးရအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေသတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကစစ်ဘေးရှောင်ပြည်သူတထောင်ကျော်နေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကနန်းဟောင်းမှာရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။တနိုင်ငံလုံးပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရစစ်ကနိုင်ငံတော်အတိုင်ပင်ခံယုံဖိတ်ကြားမှုနဲ့ဒေါ်အောင်ဆန်းစုကြည်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်။စက်တင်ဘာလ17ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီး12ရက်နေ့ကတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံတာဖြစ်ပါတယ်။တွေ့ဆုံမှုမှာနိုင်ငံတော်အတိုင်ပင်ခံသန်းစုကြည်ကငင်းချမ်းရေးနဲ့မူရီစေဝါတိုက်ဖြတ်ရေးမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်လို့ပြောပြီးဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတော့ NCA စာချုပ်ပါအတိုင်းအတူလျှောက်လှမ်းဖို့ပြောကြားလိုက်ပါတယ်တနင်္ဂနွေလုံးအပြည့်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရတပ်မတော်နယ်မြေစိုးမိုးရေးလှုပ်ရှားမှုကြောင့်အပြည့်ရက်စာချုပ်လက်မှတ်ရေးထိုးထားပေမဲ့ယခုနှစ်အတွင်းတိုက်ပွဲပြန်စိတ်လာတဲ့နောက်ပိုင်းတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဆုံတာဖြစ်တယ်လို့ NLD ပါတီအာဏာရလာတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်နဲ့လည်းပထမဆုံးတွေ့ဆုံတာဖြစ်ပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပိတ်ထားခံရတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကစာတင်ကျောင်းတွေကိုခုရက်ပိုင်းအတွင်းပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေတာတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးရုံးကကြေညာချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ကိုဒီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးမောင်တော်ခရိုင်အတွင်းကပညာရေးဝန်ထမ်းတွေအနေနဲ့စက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးမိမိတာဝန်ကျရာနေရာကိုမပြတ်မကွက်ပြန်လာကြဖို့နဲ့ပြက်ကွက်တူတွေကိုဝန်ထမ်းစီမင်းစည်းကမ်းရအေးအေးယူမှဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ပူရီတောင်မြို့ပေါ်ကလုံခြုံရေးကောင်းတဲ့စာတင်ကျောင်းပေါင်း20ကိုတော့အခုရက်ပိုင်းအတွင်းဖွင့်လှစ်မှာဖြစ်ပြီးစစ်တပ်ကလုံခြုံရေးယူပေးမှဖြစ်တယ်လို့ပူရီတောင်မြို့ပညာရေးမှူးဦးညွန့်ဖေကပြောပါတယ်။ပညာရေးဌာနကအခုလိုကြေညာချက်ထုတ်ပေမဲ့လက်ရှိအခြေအနေရနယ်ကျောင်းတွေမှာတာဝန်ထမ်းဖို့လုံးဝမဖြစ်နိုင်သေးဘူးလို့ဂျင်းချောင်းကျေးရွာမှာတာဝန်ကျတဲ့ကျောင်းဆရာတဦးကပြောပါတယ်။ဩဂုတ်လ28ရက်နေ့ကမောင်တော်ခရိုင်တွင်းမှာလုံခြုံရေးစခန်း30ကျော်ကိုပင်္ဂလီအကြမ်းဖက်တမားတွေတိုက်ခိုက်ခဲ့တဲ့အတွက်မောင်တော်ခရိုင်တွင်းကစာတင်ကျောင်းပေါင်း20ကျော်ပိတ်ထားခဲ့ရတာဖြစ်ပါတယ်။
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကချင်းအမျိုးသမီးတဦးတောင်ယာကအပြန်မြေမြုပ်မိုင်းနှင်းမိပြီးတေဆုံးခဲ့ပါတယ်။စက်တင်ဘာလ17ရက်နေ့ကပလောဝမြို့နယ်25မိုင်ကျော်ခန့်ဝေးတဲ့ကွန်းချောင်းဝကျေးရွာအုပ်စုငန်းချောင်းဝကျေးရွာနေဥလောက်ဆုံနယ်တော်ကန်နွဲတို့ရဲ့သမီးအသက်39နှစ်အရွယ်မတ်သိန်းထိုက်ဟာတောင်ယာကပြန်လာတဲ့အချိန်မှာမြေမြုပ်မိုင်းနှင်းမိတာကြောင့်တေဆုံးခဲ့တယ်လို့ခုမီမီဒီယာတည်တင်းဌာနမှအက်ဒီတာကိုပီတာလွယ်လူးကပြောပါတယ်။ပလောဝမြို့နယ်ဟာရခိုင်တမတော် AA တပ်ဖွဲ့ခြေကုပ်ယူထားတဲ့ဒေတာတစ်ခုဖြစ်ပြီးမြမတပ်မတော်နဲ့တိုက်ပွဲဆက်တင်ဖြစ်ပွားတဲ့2015ခုနှစ်နောက်ပိုင်းကစပြီးမိုင်းနှင်းမိလို့တေဆုံးသွားတဲ့ဒေတာခံ5ဦးထက်မနည်းရှိခဲ့တယ်လို့ကိုပီတာကပြောပါတယ်
။ကချင်ပြည်နယ်ပမော်မြို့နယ်ရိုပတ်ကျောင်းတုတ်ခတ်တဲ့စခန်းမှာခိုလုံပြီးပညာသင်ယူနေတဲ့16နှစ်အရွယ်ကျောင်းသားမောင်လဖိုင်စော်တိန်ဟာအပြင်ထွက်ပြီးတငယ်ချင်းတွေနဲ့အလဲတွားချင်းရံဖြစ်ပြီးဓာတ်တံရံနဲ့တေဆုံးသွားခဲ့ပါတယ်။ကိုယ်ရန်ကြောင်းသားဖြစ်တဲ့မောင်စော်တိန်ဟာစက်တင်ဘာ10ရက်နေ့ညကကျူရှင်ပြေးပြီးတငယ်ချင်းတွေနဲ့မြို့ထဲမှာအလဲတွားခဲ့ချိန်မှာဖြစ်ပွားခဲ့တယ်လို့လမ်းဘေးမှာဓာတ်ခုတ်တံရံနဲ့တူစီးတဲ့ဆိုင်ကနဲ့အတူတေဆုံးနေတာကိုတွေ့ရတယ်လို့တုတ်ခတ်တဲ့စခန်းတာဝန်ခံဆရာတန်ကွန်းကပြောပါတယ်တေဆုံးမှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူ6ဦးကိုရဲစခန်းကဖမ်းဆီးစစ်ဆေးနေပြီးစစ်ဆေးမှုအဖြေမထွက်သေးပါဘူး
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တွင်ကာလတံဖိုးကျသိန်းပေါင်း1000ကျော်ရှိတဲ့စိတ်ကြွ YouTube ဆေးပြားအများပြားဖမ်းဆီးရမိတယ်လို့မူဆယ်မြို့မှရဲစခန်းက ခမ်းမှုတုရဲမှုအေးမြင့်ကပြောပါတယ်တဟာမှုဆယ်မြို့မှာစစ်ကြွရုပ်သူစေးပြကိုတရမ9396သိန်းဖန်စီရမိတာဟာပထမဆုံးအချိန်ကာလတန်ဖိုးအများဆုံးဖန်စီရမိခြင်းဖြစ်တယ်လို့တုရဲမှုအေးမြင့်ကပြောပါတယ်စက်တဘာလ17ရက်နေ့ကမူရစ်တက်စုမှုအထူးတုရဲမှုကြော်ထေဦးဆောင်တဲ့အဖွဲ့ဟာတရေအရာနန့်ဖက်က105မိုင်သွားရာဒိုကိတ်အနီးမှာစောင့်ဆိုင်းနေစဉ်မတင်ကဖွဲ့ကားတစ်စီးကိုရက်တန့်ရှာဖွေရာကနေဖန်စီရမိချင်းဖြစ်တယ်လို့မူဆယ်မြို့မှရဲစခန်းကပြောပါတယ်ဖန်စီရမိသူတွေကိုမူဆယ်မြို့မှရဲစခန်းကမူရစ်ပ148မြင်းဆောင်139မူရစ်စေဝါနဲ့စစ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာပုံမှန်15မြင်းဆောင်19ကကြီးမြင်းဆောင်21တို့ဖြင့်အရေးယူထားပါတယ
်အခုသတင်းလောရီကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူ1000ကျော်နေရပြန်နိုင်ရေးအတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကတာဝန်ရှိသူတွေကလည်းအစိုးရတပ်မတော်တာဝန်ရှိသူတွေနဲ့တွဲဆုံဆွေးနွေးရာပြည်လည်မှုမရရှိသေးသလိုစစ်ဘေးရှောင်ပြည်သူတွေနေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေကိုတော့အမိရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေခုလိုတင်ဆက်ပေးထားပါတယ်
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ရောက်ရှိနေတဲ့စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်မြမတပ်မတော်ခေါင်းဆောင်တွေကိုတွားရောက်ညှိနှိုင်းခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ဘူးလို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ်သူသူသွေးမှုဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်ကျွန်တော်တို့တိုင်းမုန်းနဲ့ခနိုင်ကအပြန်တွေ့ဆုံတဲ့ချိန်မှာဒီ IGP ကြီးရဲ့ဆန္ဒကတော့တပ်စခန်းရှိတော့သူတို့မပြန်ရဲဘူးပြောတယ်ဒီသမ္မတဘက်ကလည်းတပ်စခန်းကတော့သူတို့ဆုတ်ခွာဖို့အကြောင်းမရှိဘူးပေါ့ဆိုတော့ကျွန်တော်တို့ကအခုဒီတက်ဆိုင်ရာပြည်နယ်အစိုးရကိုစာရေးပြီးမှတစ်ခေါက်ပြန်ဟုတ်ချူစားဖို့လုပ်နေတယ်အဲ့ဒီအစ်စ်မှာပဲရှိသေးတယ်ကျွန်တော်တို့ဒီ JA နဲ့ NCA မထိုးတာတော့ချက်တာဘောတော့ဒီလိုပြောဖို့လဲစပိုက်ဆိုင်တော့သူတို့ကဟိုလက်မခံနိုင်ဘူးပေါ့
စက်တင်ဘာ9ရက်နေ့ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါအစိုးရတပ်မတော်ကနေတနိုင်းမြို့အတွင်းအင်္ဂါကားကြေးရွာနံပြူချောင်းဤပတ်ဝန်းကျင်နဲ့နံဖြားချောင်းပေးနားတွေမှာတပ်စခန်းတွေအခိုင်အမာတည်ဆောက်ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်ပြည်သူတွေနေရာပြန်ဖို့ခက်ခဲတွေ့နေတယ်လို့တနိုင်းဒုက္ခရေးကူညီပေးသူတွေကပြောပါတယ
်။အပိုင်းကတော့ဒီကျွန်းတော်အဲ့ဒီ post မှာရောနောက်ပြီးတော့အင်္ဂါကားမှာရောနောက်ပြီးတော့ဒီဘက်ကဒီနံပြူချောင်းခုတ်ပက်ကန်ဒီဘက်ကန်တဲ့ဖြစ်ပေါ့ဟိုမိုင်းခွန်တဲ့ဖြစ်အဲ့ဒီနေရာဒီမှာကျတော့အားလုံးတူးချက်ထားတာတွေ့ရတယ်ခင်ဗျ။
အင်္ဂါကားနဲ့နမ်ပြူဒေတာစစ်ပေးရှောင်းတောင်းကျော်ကိုတနိုင်းမြို့နယ်အတွင်းဘာသာရေးသင်းတော်တွေကနေရထိုင်ခင်းနဲ့စားတောက်ရေးတွေအကူအညီပေးနေရပါတယ်။စွန်လပရမပတ်ကစတင်ဖြစ်ပွားခဲ့တဲ့တနိုင်းဒေတာတွင်အစိုးရတပ်မတော်နဲ့ KIU တို့ကြားတိုက်ပွဲတွေကြောင့်နေရဆုတ်ကထွက်ပြေးလာရတဲ့ဒုက္ခတွေတောင်းကျော်တွေနေရထိုင်ခင်းနဲ့ရိခါခက်ခွဲတွေကြုံတွေ့နေရပြီလို့တနိုင်းစစ်ပေးရှောင်းဒုက္ခသည်တွေကိုကူညီပေးသူကဆက်ပြောပါတယ်
။ဒီကတော့ကျွန်တော်တို့ဒါ IGP ဘောနောတကယ်ကံအနေနဲ့ဒါစိတ်ဆောင်အနေနဲ့ကျွန်တော်တို့ကမတိအတိမတ်မပြုတ်ပြေလို့ဆိုရအနေနဲ့ဒုတိယချက်ကတော့စာဝတ်နေရေးပေါ့အေးစာစားဖို့တောက်ဖို့အတွက်ပေါ့အဲ့ဒါအခုလို့ဆရာအလူရှင်တွေဟိုနိုင်ငံရေးပါတီတွေအနေနဲ့ပေးထားတဲ့သူတို့ထောက်ပံ့ပေးတဲ့အနေနဲ့စားနေကြတာပေါ့ရေရှည်အတွက်တော့သူတို့အတွက်ခက်ခဲဖြစ်မှာ
လက်ရှိကချင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတဲ့အတွက်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့ရိုးရဒလိလက်မှုပညာနဲ့မပပြောက်အောင်ဒေသတွင်းလူငယ်တွေလုပ်ငန်းကိုင်ငန်းအဆင်ပြေအောင်ရည်ရွယ်ပြီးတော့တစ်ထက်ဝါထက်အိမ်သုံးပစ္စည်းပြုလုပ်ရေးသင်တန်းကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဦးဆောင်ပြီးရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာသင်တန်းဖွင့်လှစ်ခဲ့ပါတယ်။တစ်တွေဝါတွေအထူးပေါ်တဲ့ရှမ်းပြည်သူပြည်သားတွေအတွက်ဘလို့အကျိုးကျေးဇူးတွေရှိစေတယ်လဲဆိုတာကိုတော့နမ်မဟောင်ကလည်းစူးစီးတင်ပြထားပါတယ်။
အသက်မွေးဝမ်းကြောင်းပြုနိုင်ဖို့ဆင်းရဲသားပပျောက်ဖို့အတွက်ရည်ရွယ်ပြီးတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဝါလက်မှုအခြေခံဤပညာသင်တန်းကုံချမ်းကနေကုံချောပြောင်းလဲမှုအတတ်ပညာတွေကိုဩဂတ်စ်လ21ရက်30ရက်နေ့အထိတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းမြန်မာနိုင်ငံဘက်ဆုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ MIID နဲ့အသေးစားဆက်မှုလက်မှုဦးစီးဌာနတို့ကနေတင် जा ပို့ချပေးခဲ့တာဖြစ်ပါတယ်တောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းတွဲဖက်တွေ့ရင်မှုမခင်မေဆန်းကတော့ကုံချမ်းရှာရလွယ်ကူတဲ့ဝါနဲ့ပြုတ်လုထားတဲ့အသုံးဆောင်တွေဟာကျမရေးနဲ့ညီညွတ်တယ်လို့ပြောပါတယ
်အခုကလူတော်တော်များများကဟန်မိတ်ကိုချိန်ကြတာနော်ဝါကိုသုံးရင်ကောင်းတယ်ဝါအိမ်မှာနေတယ်ဆိုတာလည်းကောင်းတယ်ဆိုတာတော့တီတော့တီခဲ့တယ်ပေါ့တီခဲ့တယ်ဒါပေမဲ့အခုပို့ပြီးတော့တီလာတယ်ဆိုတာအခုပြောတဲ့လိုမျိုးပေါ့ဒီရဲ့ဘုသူတူတာတွေဒီဖုန်းလေးပိုင်ပေါ်လာတဲ့အတွက်ပေါ့နော်
ပထမကြိမ်ဝါလက်မှုအခြေခံနည်းပညာသင်တန်းကိုတောင်ကြီးမြို့ဖရားဖြူရက်ခွက်မှာဖွင့်လှစ်ခဲ့တာဖြစ်ပြီးဒေတာတွင်ဒနုတောင်ယိုးပအိုးလီစုနဲ့ရှမ်းအားလုံးအယောက်80လောက်တက်ရောက်တင်ယူခဲ့ပါတယ်တင်တန်းမှာပန်းအိုးအမျိုးမျိုးရေခွက်အမျိုးမျိုးအခါရေအိုးရေဘူးစက်ပြာခွက်ပိုးပန်ထက်ခွက်လင်ပန်းစတဲ့ပစ္စည်းတွေကိုဝါတစ်တွေနဲ့ပြုတ်လုတဲ့ဤတင်တန်းတွေကိုပို့ချပေးခဲ့ပါတယ်တင်တန်းသားဆိုင်လူကတော့အခုလိုပြောပါတယ
်အနောက်ဟစ်မလျော်နေတဲ့မင်းထုံမနန်မကွန်ခါရောက်နေအနောက်ဟစ်ငွိုင်းပါဆန်းပါတဲ့နဲ့
ဒီတူတွေအတွက်တကယ့်ကိုအကျိုးရှိပါတယ်ဒီအခါရေအိုးတို့ပန်းအိုးတို့လောက်တာဟာရှေးခေတ်ကထုံးစံပေါ်တော့ကျွန်တော်တို့တိုင်းပြည်မှာဝါလည်းပေါ်တယ်လုတ်တိုက်ရင်တန်ဖိုးရှိတယ်အတုံးပြုတ်နိုင်တယ်ဆိုပြီးတင်တန်းလာဖွင့်ပေးတာ
တင်တန်းကနေပို့ချပေးတဲ့တင်ခန်းစာတွေကိုရွာပြန်ရောက်ရင်ပြန်သွားလေ့ကျင့်ဖို့ပစ္စည်းတွေလုတ်ပြီးရင်လည်းတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းစီကိုပြန်လည်အံ့နံပေးဖို့တင်တန်းသားတွေကိုပြောဆိုထားကြောင်းနဲ့တင်တန်းသားတွေဝင်ငွေရအောင်အဲ့ဒီပစ္စည်းတွေကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းရဲ့လိုကိုတွေတက်အချောတက်ပြီးရင်တော့အသင်းကနေဈေးကွက်ရှာပြီးပြန်ရောင်းချပေးသွားမှာဖြစ်ကြောင်းတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းတွဲဖက်တွင်းရင်မူမခင်မေဆန်းကပြောပြပါတယ်ရှင်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရဲ့စစ်နယ်အဖွဲ့ဟာမြန်မာအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။စာတင်ကြောင်းတွေပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာမတွေအနေနဲ့တာဝန်ကျရာဒေတာကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်တစောင်းထုတ်ပြန်ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ထိုင်းနေဇာဒေတာကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။